ဒီကနေဒါနိုင်ငံမှာရှိတဲ့ဟိန္ဒူဖျားကျောင်းတစ်ခုကိုစစ်ဘာသာရေးလှုပ်ရှားသူတွေကရွေကျက်ရှိရှိတိုက်ခိုက်ခဲ့တယ်လို့ဆိုပြီးတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတလင်းလာနေကဝေဖန်ရှုံချလိုက်ပါတယ်။အစားကတည်းကနှစ်နိုင်ငံကြားအဆင်မပြေဖြစ်နေတဲ့အိန္ဒိယနဲ့ကနေဒါကြားအခုလိုနောက်ဆုံးဖြစ်ရကြောင်းမလို့ဆက်ဆံရေးပို့ပြီးတော့ထိခိုက်ခဲ့ရပါတယ်။ဟိန္ဒူဖျားကျောင်းတိုက်ခိုက်ခံရတဲ့ကိစ္စပြည်ပထဏံကိုရှုံချတယ်လို့ပဲဒါဟာနှစ်နိုင်ငံတနမန်ဆက်ဆံရေးပြက်ပြားအောင်လုပ်တဲ့တရေဘောကြောင့်နဲ့လုပ်ရဖြစ်တဲ့ဆိုပြီးတော့အိန္ဒိယဝန်ကြီးချုပ်ကဒီ X လူမှုကွန်ရက်မှာရေးပါတယ်ကနေဒါနိုင်ငံဟာအိန္ဒိယနိုင်ငံပြင်ပမှာဆစ်ဘာသာဝင်တွေအများဆုံးရှိနေတဲ့နိုင်ငံလည်းဖြစ်ပါတယ်ဒီထက်မှာခါလစ်စတန်လို့ခေါ်တဲ့ဆစ်ဘာသာရေးလူနည်းစုတွေကအိန္ဒိယကနေတရားခွတ်ထွက်ပြီးတော့လွတ်လပ်တဲ့ပြည်နယ်ဖြစ်ရက်ဒီရေလှူရှာမှုမှာပါဝင်နေကြသူတွေလည်းပါပါတယ်2023ခုနှစ်တုန်းကဒလမျိုးခါလစ်စတန်ရေးလှူရှားသူအသက်45နှစ်အရွယ်ကနေဒါနိုင်ငံသားခံယူထားတဲ့ဟာဒီစင်နေဂျာဗန်ကူးဗားမြို့မှာတပ်ဖြတ်ခံခဲ့ရမှုရဲ့နောက်ွယ်မှာအိန္ဒိယဆူရပါဝင်ပတ်သက်နေတဲ့ဆိုပြီးတော့ကနေဒါဆူရကဆွဆွဲပြောဆိုခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးအေးဆက်လာခဲ့ပါတယ်။အိန္ဒိယနိုင်ငံကလည်းကနေဒါဟာဘာသာရေးအစွန်းရောက်နေသူတွေကိုဆယ်စုနှစ်တွေနဲ့ချီပြီးတော့ခိုးလုံွက်ပေးနေတယ်ဆိုပြီးတော့ပြန်လည်ဆွဆွဲခဲ့ပါတယ်။အခုနောက်ဆုံးဒီဖြစ်ရကတော့နိုဝင်ဘာလ3ရက်နေ့တနင်္ဂနွေနေ့မှာတော်ရန်တိုမြို့အနောက်မြောက်ဘက်ဒီမိုင်30ကျော်လောက်ကဘရမ်တန်မြို့ပါဟိန္ဒူဖျားကျောင်းအကျံဖက်တိုက်ခိုက်ခံရတဲ့အခြေအနေဖြစ်ပါတယ်